ယောပါတမကအီယူမူဝါဒရေးရအကြီးကဲနဲ့တရုတ်ထိပ်တန်းတန်တမန်တို့အွန်လိုင်းဆွေးနွေးပွဲမှာမြန်မာအရေးကိုလည်းထက်သွင်းဆွေးနွေးကြပါတယ်။အီယူမူဝါဒရေးရအကြီးကဲဂျိုးဆက်ဘော်ရနဲ့တရုတ်နိုင်ငံကြားရေးဝန်ကြီးဝမ်ယီတို့အင်္ဂါနေ့ဗီဒီယိုဝတ်ဆင်တွေ့ဆုံရမှာဆက်အာနာသိမ့်ပြီးတဲ့နောက်ပိုင်းနိုင်ငံရေးအကျက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအရေးတာလီဘန်နဲ့သိမ့်ပိုက်လိုက်တဲ့အာဖဂန်နစ္စတန်နိုင်ငံအရေးနဲ့အင်ဒိုပစိဖိတ်ဒေသအရေးစတာတွေအပါအဝင်နိုင်ငံတကာနဲ့ဒေသရင်းကိစ္စတွေကိုဆွေးနွေးတဲ့အကြောင်း EU ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါမြန်မာအရေးနဲ့ပတ်သက်လို့ EU ရောတရုတ်နိုင်ငံကပါစိုးရိမ်မှုတွေရှိတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကဆင်အာနာသိမ့်ပြီးနောက်ဆက်တွဲနိုင်ငံရေးလူခွင့်ရေးနဲ့မတိမငြိမ်အခြေအနေတွေပေါ်ပေါက်နေတာကြောင့်ဒေသရင်းကိုပါရက်ခတ်လာမှာကိုနိုင်ငံတကာနဲ့ဒေသရင်းနိုင်ငံတွေကြားမှာစိုးရိမ်မှုတွေထွက်ပေါ်နေတာပါမြန်မာနိုင်ငံအခြေတဲကို800အရှာနိုင်ငံများအသင်းအာဆီယံကဥဆောင်ဖြည့်ရှင်းမှုလဲ EU နဲ့တရုတ်နိုင်ငံပါဝင်နိုင်ငံတကာအသိုင်းအဝိုင်းကအပိနေပါတယ်ဒါပေမဲ့လည်းစင်နာသိမ့်ပြီးရှစ်လလောက်ရှိလာတဲ့အချိန်ထိနိုင်ငံရေးတင်းမာမှုတွေနဲ့လက်နက်ကန်ပြပကတ်တွေဆက်လက်ပေါ်ပေါက်နေတာကြောင့်ပုံစံသစ်နဲ့ချင်းကပ်ဖြစ်ရှင်းကြဖို့လဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ထုကိုယ်စားလဲတော်မန်အန်ဒရူးစ်ကလည်းမချခင်ရင်တုန်းကပဲတိုက်တွန်းထားပါတယ်